တော်ရရှိများရှင်အမေရိကန်သမ္မတဘုရားပစိဖစ်ဒေသနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ကုံသွယ်ရေးအကြမ်းဖက်ရေးဓာရီကိုဆွေးနွေးဖို့အာရှဒေသကိုဒီတစ်ပတ်ခီးထွက်မှာဖြစ်ပါတယ်သမ္မတဘုရားစင်ကာပူအင်ဒိုနီးရှားနဲ့အေပက်အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆွေးနွေးပွဲတက်ရောက်ဖို့ဗီယက်နမ်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်ဒီကြောင့်ပြည်စုံကို VOA သတင်းတောက်ပေါ်လာဝက်ဆန်အင်ဗျူတော်ကနေသတင်းလှမ်းပို့ထားတာပါဒီခီးစင်ဟာတမရဘုရှ်အတွက်စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုဒုတိယကြိမ်တွားရောက်တာဖြစ်ပြီးတော့ဗီယက်နမ်နိုင်ငံကိုတော့ပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစင်ဖြစ်ပါတယ်တမရဘုရှ်ဆွေးနွေးစရာတပွဲတစ်ပိုင်းနဲ့တွားမှာပါလို့အင်ဗျူတော်ကအမျိုးသားလုံခြုံရေးအကြံပေးစတီဗင်ဟက်ဒလီကပြောပါတယ
် The trip to Asia will allow the president to advance the interests of the American peopleby both partnering with Asian nations to tackle challenges that face us like terrorism
တဘာဘုရှေအားရှာခီးစဉ်ဟာအမေရိကန်ပြည်သူတွေရဲ့ကျိုးစီးပွားတိုးများလာအောင်လုပ်ပေးနိုင်မယ့်ခီးစဉ်မှာပဲကျွန်တော်တို့ရင်ဆိုင်နေရတဲ့ချမ်းဖတ်မှုတွေယောဂကတ်ဆိုးတွေကိုရင်ဆိုင်နေနေနိုင်ဖို့အမေရိကန်ပြည်ထောင်စုအားရှာနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်မှုအပြင်ကမ္ဘာစီးပွားရေးအဖွံ့အပြိုးဆုံးဒေသတွေစီကအကျိုးအမြတ်တွေကိုအမေရိကန်လူ့သမားတွေနဲ့စီးပွားရေးလုပ်ငန်းတွေကျနိုင်မှုအခုသမ္မတရဲ့ခီးစဉ်ကလောက်ဆောင်မှာဖြစ်ပါတယ်
။စီရှိဖို့လေရင်ခီးရှည်တစ်ထောက်နားတဲ့မော်စကိုမြို့တော်ရောက်ရင်တော့သမ္မတဘုရားရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခဏတာတွေ့ဆုံမှာဖြစ်ပြီးစင်ကာပူနိုင်ငံကိုဒေသဆန်တော်ချင်းကြာတာရင်းနေမင်းမှာဆက်ရောက်မှာဖြစ်ပါတယ်။ဒီသမ္မတခီးစဉ်တစ်ခုလုံးရဲ့ရည်ရွယ်ချက်ကိုထင်ဟပ်စေမယ်။ခက်ခဲတဲ့စိန်ခေါ်မှုတွေကိုအမေရိကနဲ့အာရှနိုင်ငံတွေဘလို့ပူးပေါင်းဖြေရှာမလဲဆိုတဲ့နည်းလမ်းတွေကိုအထူးဦးစားပေးပြီးသမ္မတဟာစင်ကာပူနိုင်ငံမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။
This is a story both of the United States working with Asia in addressing these issues regionally in Asia, but increasingly...
အာရှဒေသတွင်ဒီအကြောင်းအရာတွေကိုဖော်ထုတ်ဖြေရှာဖို့အမေရိကန်ပြည်ထောင်စုအာရှနဲ့လက်တွဲလှုပ်ဆောင်မဲ့အကြောင်းအရာလည်းဖြစ်သလိုတစ်ကမ္ဘာလုံးတိုင်းရင်းတာနဲ့အမေရိကန်ပြည်ထောင်စုအာရှခေါင်းဆောင်တွေနဲ့လက်တွဲလှုပ်ဆောင်မဲ့အကြောင်းအရာလည်းဖြစ်ပါတယ်။စိန်ခေါ်မှုမျိုးစုံရင်ဆိုင်နိုင်မဲ့ပြည်ချမ်းတဲ့အာရှလူပေါင်းဖွဲ့စည်းတွေတည်ဆောက်နိုင်ဖို့ဆိုတဲ့သူ့ရဲ့ရည်ရွယ်ချက်ကိုသမ္မတကစတင်ခင်းကျင်းမှာဖြစ်ပါတယ
်။ဗီယက်နမ်ရောက်ရင်တော့အေပက်ထိပ်သီးဆွေးနွေးပွဲမှာရောဗီယက်နမ်အရာရှိတွေနဲ့တရားဝင်တွေ့ဆုံတဲ့အခါမှာရောသမ္မတဘုရှားစီးပွားရေးစိန်ခေါ်မှုတွေထူးခြားတဲ့ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့အစည်းရဲ့ဝင်ခွင့်ရပြီလို့သိလိုက်ရပြီးရပိုင်းအတွင်းမှာပဲဒီလိုသမ္မတဘုရှားခီးစဉ်ဖြစ်လာတာပါ။အေပက်ထိပ်သီးဆွေးနွေးပွဲရဲ့ဘေးဒဏ်ဆွေးနွေးပွဲတွေမှာတော့နိုင်ငံကောင်းဆောင်တွေဟာဒေတာရင်းလုံခြုံရေးကိစ္စတွေအထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ့်ပုံရှိတယ်လို့မစ္စတာဟက်ဒလီကပြောပါတယ
်။ The President will seek to reaffirm the centrality of the freedom agenda in Asia, continue to encourage efforts in the war on terror, and communicate his vision.
အာရှဒေသတွေလွတ်လပ်မှုအကြောင်းအရာကိုအဓိကဆွေးနွေးဖို့ပဲဆိုတာထပ်ပြီးပြောကြပါလိမ့်မယ်။အကြမ်းဖက်တိုက်ပွဲရေးစပွဲအတွက်ကြိုးပမ်းချက်တွေအတွက်လည်းဆက်ပြီးတော့တိုက်တွန်းအားပေးပါလိမ့်မယ်။အုပ်ချုပ်မှုကောင်းကောင်းနဲ့လူမှုအင်အားအသုံးပြုရေးစီးပွားရေးလွတ်လပ်ခွင့်ရှိရေးမူတွေပါဝင်တဲ့ရာစုနှစ်တည်းရဲ့ကဲဆတ်မှုဆံရမူဝါဒတွေအပေါ်သူကြိုမြင်ထားတဲ့တွေးခေါ်တွေကိုကြောပြပါလိမ့်မယ်
။ကမ္ဘာရဲ့ခီးစင်မှာအထူးသဖြင့်အင်ဒိုနီးရှားနိုင်ငံခီးစင်မှာလုံခြုံရေးကိုအထူးတင်းကျပ်ထားမယ်လို့ခန့်မှန်းရပါတယ်။စနေနေ့ကတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအမြန်ရအမေရိကန်စားတောက်ဆိုင်တစ်ခုမှာဗုံးတလုံးပေါက်ကွဲခဲ့ပြီးလူတဦးတန်ရာရရှိခဲ့ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်သမ္မတကိုအင်ဒိုနီးရှားအစိုးရကိုယ်တိုင်ဖိတ်ကြားထားတာဖြစ်တယ်။ဒါကြောင့်သမ္မတရဲ့ခီးစဉ်ကိုဖျက်သိမ်းမှာမဟုတ်ဘူးလို့အင်ဂျီရောရရှိတွေကဖြေကြားသွားပါတယ်။